ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကမြို့သားဒီမိုကရေစီဖွေးလျှောက်လွှတ်တော်ကိုယ်စားလှယ်လောင်း၃ရောက်ကိုဖမ်းဆီးတော့တဲ့အရခိုင်လက်နက်ကိုင်ဖွေးရဲ့အကြောင်းပြချက်ကို NLD ပါတီကပေးရှားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါလာမယ့်ရွေးကောက်ပွဲအတွက်မစ္စစ်စီယုံနေတော့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဖန်စီခံခဲ့ရတဲ့တောင်ကုန်းမြို့နယ်အင်ဂတိပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ကိုနိုင်ငံရေးရည်ရွယ်ချက်နဲ့ခေါ်ယူထိန်းသိမ်းထားတာဖြစ်ကြောင်းအဖွဲ့ရဲ့ကြေညာချက်ကိုပါတီတာဝန်ရှိသူကပေးရှားလိုက်တာပါ။အဖွဲ့ဖက်ကတော့မြန်မာအနာပိုင်တွေဖန်စီထားတဲ့ရခိုင်ပြည်သူတွေနဲ့နိုင်ငံရေးသမားတွေចောင်းသားတွေကိုပြန်လွှတ်ပေးရင်အင်ဂတိကိုယ်စားလှယ်လောင်းတွေကိုလည်းပြန်လွှတ်ပေးမယ်ကြောင်းပြောဆိုထားပေမယ့်တောင်းဆိုချက်ဟာကြိုးကြောင်းစီလျော်မှုမရှိဘူးလို့အင်ဂတိပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်
ဒီကကတော့သူတို့ကဖန်တီးထားတဲ့ကိုယ်စားလှယ်လောင်းကိုတုံမန်းကြီးချောပြပြီးတော့တုံမန်းကြီးလည်းနေပြီးတောင်းဆိုတာပါပဲ။သူတို့တောင်းဆိုတဲ့လူတွေကလည်းကျွန်တော်စစ်ထမင်းတော့ပါဘူး။ကျွန်တော်ကိုယ်စားလှယ်လောင်းတုံးရမယ်စစ်ထမင်းတွေပေါ့ပါဘူး။ဒါကြောင့်ဒီတောင်းဆိုမှုကစီလျော်မှုမရှိဘူးလို့ပြောချင်ပါတယ်
။အဖွဲ့ရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့လက်နက်ကင်မင်းပခတ်တွေဆုံးသက်ရင်လည်းနိုင်ငံရေးအကြွတ်တွေပြည်လေစီရေးအတွက်တွဲဆုံဆွေးနွေးဖို့အသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအဖွဲ့ကိုကြမ်းဖက်အဖွဲ့စည်းဖြစ်အစိုးရကတရားဝင်သတ်မှတ်ထားပြီးရခိုင်ပြည်နယ်မှာလည်းတပ်မတော်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်စုကတော့လက်နက်ကင်မင်းပခတ်တွေကိုနိုင်ငံရေးအရဖြစ်မချနိုင်ပေဖြစ်နေတဲ့အကျိုးဆက်တွေဖြစ်တယ်လို့သုံးသပ်ပါတယ်
။ပထမတော့ဒီနည်းနည်းတက်နေတဲ့တိုက်ပွဲဖြစ်နေတာပါ။နောက်ပိုင်းမှာတော့ NLD ဆိုရနယ်ပါဘူးဖြစ်တာပါလာတဲ့အကြောဒီဘက်ကလည်းအနေလွတ်တော်အမှတ်တွေပြင်းပြီးဆန္ဒတွေရှိလာကြလို့အစိုးရဘက်ကလည်းပြည်ဥပဒေဖွဲ့ပြင်ညာတာဒီတိုက်ခိုက်နေတဲ့တောင်လို့ကြီးကြီးတာကိုပြုလုပ်လာအဲ့ဒီခါကြတဲ့ခါကြတော့သခင်နဲ့ဒီဘက်ကဝိုးပြီးတော့ဆက်ဆက်ပြင်းနေခံဖြစ်လာကြနော်အပြန်လန်တက်ခဲလာပြန်လန်တက်ခဲလာတယ်ဆိုတာကတော့ဒီတွားတစ်ချောင်းတွေတွားတစ်ချောင်းလုံးတလုံးတွေမလုံးတလုံးပြန်လဲပြစ်ဆန်နေတဲ့ဆံရည်ဥွေလိုအမျိုးဟိုမြင်လာတာပေါ့အဲ့ဒါကတော့ဒီစစ်ပွဲတွေရဲ့အကျိုးဆက်ကြောင့်ဒီစစ်ပွဲတွေရဲ့အကျိုးဆက်ဒီစစ်ပွဲကိုရပ်ဆိုင်းအောင်မလုပ်နိုင်တဲ့အတွက်ဖြစ်လာတဲ့အကျိုးဆက်တွေပဲလို့ပြောရပါမယ်အဲ့တော့ဒီအကျိုးဆက်တွေကြောက်ချင်တော့စစ်ပွဲကိုရအောင်လုပ်နိုင်မှာရပါလိမ့်မယ်ဒါမှမဟုတ်လို့ဆိုမှာတော့စစ်ပွဲရပ်ဖို့ခက်ခဲနေတဲ့အတွက်ကြောင့်မို့လို့ဒီနေ့ကတော့တစ်ခါနဲ့တစ်ခါလက်ထုတ်ပြန်တက်ခိုက်ကြတာတွေကိုတော့စက်ပြေးအောင်လို့ဒီမှာ
ဖွေးကတော့အရင်ကလည်း NLD လွတ်တော်ကိုယ်စားလှယ်တချို့ကိုဖမ်းဆီးထိန်းသိမ်းထားပြီးတင်းတော်တဲ့ရှင်နေမျိုးမှာပြန်လွှတ်ပေးခဲ့ဖို့ကြောင့်လည်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးရလွတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့လုပ်ရမျိုးဟာလက်ခံနိုင်စရာမရှိဘူးလို့လည်းဖန်တီးရင်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးဖွေးရဲ့ဒါရိုက်တာဒေါ်ခင်လေးငေကပြောပါတယ်
။ဒီဖန်တီးရင်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးလုပ်တဲ့အထူးသဖြင့်ကျမတို့ဒီအမျိုးသမီးပါဝင်ပတ်သက်မှုကိုအထူးသဖြင့်စောင့်တာပေါ့နော်။အဲ့ဒီခါကျဒီဒီဥစ္စာကတော့ရွေးကောက်ပွဲအကြမ်းဖက်မှုမြောက်ပါတယ်။နောက်ဖန်ဆီးခင်ရတဲ့အချိန်မှာဟိုအမျိုးသမီးဖြစ်စီကိုရည်ရွယ်သည်ဖြစ်စီမရည်ရွယ်သည်ဖြစ်စီပေါ့နော်။အမျိုးသမီးနှစ်ယောက်ကြောင့်ပါနေတဲ့အတွက်ကျွန်မတို့ကတော့အပြင်းထန်ကြုံချပါတယ်ရှင်။ကျွန်မတို့ဒီလိုရွေးကောက်ပွဲအကြမ်းဖက်မှုမျိုးကိုလက်မခံနိုင်ပါဘူး။လက်မခံလိုပါဘူး။ဒီလူလူရဲ့အတန်ကိုဒီငင်းကျက်နဲ့မီးနဲ့စူးစားပြုမှုကိုဟိုရွေးချင်မယ်ရွေးကောက်ပွဲကိုခုနလိုဒီလက်နဲ့နဲ့အဲ့ဘောနော်ဟိုအနောက်ရှက်ဖြစ်စေရဲ့ဖြစ်စေမျိုးလဲကျွန်တော်တို့စောင့်ကြည့်ဒီအနေနဲ့တော့မမြင်သက်ပါဘူ
းမြန်မာနိုင်ငံမှာရှိတဲ့အမေရိကန်နဲ့ပြင်သစ်တန်ယုံတွေကလည်း NLD လက်တော်ကိုယ်စားလှယ်လောင်းသုံးဦးဖမ်းဆီးခံရတဲ့ပေါ်စိုးရင်ကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုထားကြပါတယ်ဒီမိုကရေစီစနစ်မှာလွတ်တော်ကိုယ်စားလှယ်အလုံးဘေးကင်းလုံခြုံမှုရှိရှိနေဆွေစေယုံပိုင်ခွင့်ရှိဖို့လိုကြောင်းလည်းအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါပြင်သစ်တန်ယုံကတော့ဖမ်းဆီးမှုအပေါ်ပြစ်တင်ရှုတ်ကြကြောင်းနဲ့ဖမ်းဆီးခံထားသူတွေကိုဘေးကင်းလုံခြုံမှုရှိရှိပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်